ထိုင်းနဲ့မလေးရှားနယ်စပ်ဆုံခလာခရိုင်ရတဖုံးနယ်မြေရဲစခန်းမှာထိန်းသိမ်းထားတဲ့ရိုဟင်ဂျာကလေး73ယောက်ဟာဇွန်လ25ရက်နေ့ကထွက်ပြေးသွားခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောဆိုပါတယ်။တဦးကိုပဲပြန်လည်ဖမ်းဆီးမိခဲ့ပြီးလိုက်လံရှာဖွေနေတယ်လို့လည်းပြောဆိုထားပါတယ်။ဒီအကြောင်းအရာကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကပြောပြပေးမှာပါ
။ထိုင်းမလေးနယ်စပ်ဆုံခလာပြည်နယ်ထဲမှာတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးထိန်းသိမ်းခံရတဲ့ရိုဟင်ဂျာတွေထဲမှာလူကြီးတွေကိုတော့ရဲစခန်းချုပ်မှာထိန်းသိမ်းထားပြီးအသက်73နှစ်ကနေအသက်18နှစ်ကြာကလေး73ဦးကိုတော့ရတပုံရဲစခန်းအနောက်မှာအဆောင်နဲ့ထားပြီးထိန်းသိမ်းထားခဲ့တာပါဒီထဲကကလေးတွေကတော့ဇွန်လ25ရက်နေ့ကထွက်ပြေးသွားခဲ့ကြောင်းစုံကလာပြည်နယ်ရွှေပြောင်းလုံတမအခွင့်အရေးခွင့်ရရဲ့တာဝန်ခံဥပကြီးကအခုလိုပြောပြပါတယ
်ဒီရိုနေဂျာကလေးစစ်တုံးယောက်ကဒီမှာကျွန်တော်တို့ရတပုံနေနေပေါ့စုံကလာခိုင်ရတပုံနေနေမှာသူတို့ကိုဆန့်ကန့်ကြည့်တဲ့အခါနေပြီးတော့ကျွန်တော်ဒီစုံခလာရေးစခန်းမှာပဲသူတို့ကိုနေပြီးတော့ဖမ်းဆီးပြီးတော့ထိန်းသိမ်းထားတဲ့အခါဒီကလေးတွေကစစ်စစ်နဲ့မပြေတဲ့ကလေးတွေဖြစ်တဲ့ကြောင့်သူတို့ကိုရေးစခန်းထဲမှာမထားဘဲနဲ့ပေါ့နော်ဒီရေးစခန်းပိုင်တဲ့အထက်မှာပေါ့နော်ဒီနောက်ဘက်ကအဆောင်ကြီးတစ်ချောင်ရှိရေးစခန်းရဲ့နောက်ဘက်ကအဆောင်မှာဒီကလေးတွေကိုတွားပြီးတော့ထားတာပေါ့နော်အဲ့လိုနောက်ဘက်ကအဆောင်ကြီးမှာတွားထားတဲ့အခါပြီးပြည့်တဲ့25ရက်နေ့ကဒီကလေးတွေကဆက်ပြေးတာပေါ့
ဟုတ်ကဲ့
အဲ့မှာဆက်ပြေးတဲ့အခါနေပြီးတော့ပြန်ပြီးတော့ဖမ်းမိတာကတယောက်ပဲရှိတယ်ကျန်တဲ့စစ်တယောက်ကနေပြီးတော့လမ်းမြောက်သွားတယ်။ဒီအတိုင်းတော့သုံးတိုက်ကြည့်တဲ့အခါနေပြီးဒီကလေးတွေကနေပြီးတော့ဒီပွေးစားနဲ့တခါတည်းရိုက်ဆက်ပြီးတော့ဖျက်ပြေးတာဖြစ်ကြောင်းဖြစ်နိုင်ကြောင်းပေါ့နော်ကျွန်တော်တို့ယူဆလို့ရတာပေါ့
ဟုတ်
မဟုတ်ဘူးဆိုလို့ရှိရင်ဒီစစ်တုံးရလောက်ပြန်ပြီးတော့ဒီရှင်းလောက်ဆိုဖမ်းမိလောက်ပြီ
ရဲစခန်းဝင်အတွင်းကအဆောင်မှာထားရကနေဖျက်ပြေးသွားခဲ့တာကြောင့်ဖမ်းမိတဲ့ကလေးတခုကိုတော့အဆောင်မှာမထားတော့ပဲရဲစခန်းထဲကအချုပ်မှာလက်ရှိထားရတယ်လို့လည်းပြောပါတယ်အခုလိုမျိုးထွက်ပြေးတာမျိုးအရင်တုန်းကလည်းစတောင်ရဲစခန်းမှာဖြစ်ခဲ့ဘူးပြီးအဲ့ဒီရဲစခန်းမှာတော့ထွက်ပြေးသွားသူတွေကလူကြီးတွေဖြစ်တယ်လို့လည်းဥပကြီးကပြောပါတယ
်အရင်တော့ကတော့ကျွန်တော်တို့ဒီစတောင်ရဲစခန်းမှာဖြစ်ခုပါတယ်မဟုတ်ပြန်ဒီလိုကြတော့ကလေးတွေလည်းမဟုတ်ဘူးကျွန်တော်တို့ဒီရိုနေရာတွေဆိုတဲ့အခါသူတို့ကအနေကြတဲ့အခါကျမ်းမာရေးအပြည့်ဆိုပြီးတော့ဒီစိုးစိုးရှင်းလာပြီဆိုလို့ရှိရင်အပြည့်ကိုထောက်ပြီးတော့သူတို့ကျမ်းမာရေးလက်ရှိဖောက်နေပါတယ်လောက်ခိုင်းနေအပြည့်မှာနေပြီးတော့လမ်းလျှောက်ခိုင်းနေတိုက်ရှင်းလောက်ခိုင်းနေအဲ့လိုအပိုင်းတွေကနေပြီးတော့အခွင့်အရေးတွေရတဲ့အခါအရင်တော့ကလည်းဖြစ်ပြခုတဲ့ဒီဟိုတဘအတိုင်းကလေးရှိပြပါလား
အခုလွတ်မြောက်သွားတဲ့မိန်းကလေးနဲ့ယောက်ျားလေးစုစုပေါင်း12ဦးကိုတော့ပြန်လည်ဖမ်းဆီးနိုင်ဖို့မြို့နယ်ရဲတပ်ဖွဲ့ဝင်တွေဟာ CCTV နဲ့ပြည်သူတွေရဲ့သတင်းပေးလာတဲ့အချက်အလက်တွေကိုစစ်ဆေးပြီးလိုက်လံရှာဖွေနေကြပါတယ်အခုလိုမျိုးထွက်ပြေးသွားခဲ့တဲ့ဖြစ်ရပ်ကြောင့်ညပိုင်းတာဝန်ကျတဲ့ရဲအရာရှိကိုလည်းနယ်ပြောင်းရွှေ့အရင်ယူလိုက်တယ်လို့လည်းဆုံကလာပြည်နယ်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ထိုင်းမြန်မာနယ်စပ်နဲ့ထိုင်းမလေးနယ်စပ်တွေမှာရိုဟင်ဂျာတွေကိုအစုလိုက်ဖမ်းမိတာတွေမကြာခဏရှိနေသလိုအများစုကတော့လေးရှားကိုခိုးဝင်ဖို့ကြိုးစားရင်းလူပုံကူးသူတွေကလမ်းမှာစွန့်ပစ်ထားခဲ့တာကြောင့်ထိုင်းလုံခြုံရေးအဖွဲ့တွေကဖမ်းမိကြသူတွေများပါတယ်သူတို့ကတော့တရားမဝင်ခိုးဝင်မှုတွေနဲ့ပဲအရေးယူခဲ့ကြတာဖြစ်ပါတယ်ရှင်